Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေကြပါလေလားခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်မတ်လ13ရက်တွင်ကနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းဒူမီတာ16.25ရုပ်အနေနဲ့ဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညောင်ရောင်းမှာဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြပါပါ။ဥရောပမှာလူလူစည်းဥမွေးတွေလုပ်ဖို့ကြိုးစားနေတဲ့တူရကီနိုင်ငံနဲ့ဥရောပနိုင်ငံတွေကြားအပြန်အလှန်ပြစ်တင်ပြောဆိုဝေဖန်တာတွေဖြစ်နေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာဂျပန်၊ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုဒီသတင်းပတ်တွင်တွေ့ဖို့ရှိပါတယ်။ကိုးကန့်ဒေတာတိုက်ပွဲတွင်လောက်ကန်ကကြောင်းတစ်ကြောင်းကိုစနေနေ့ကအဆွေအတက်အမြောက်ကြီးကြတာကြောင့်ပြုတ်ကျောင်းဆရာတဲ့ဦးပြေဆုံးတဲ့သတင်းထွက်ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းတီးရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရှီလီလုံးလူလူအုံကြွမှုတမိုင်းအစားလို့ပြောရမယ်စစ်မှုတက္ကသိုလ် RID ကျောင်းသားဆန္ဒပြမှုတွင်ကြာဆုံးသွားကြတဲ့ကျောင်းသားတွေအတွက်29နှစ်တည်းအခမ်းအနားကိုဒီကနေ့ RID ကျောင်းဝင်းထဲမှာကျင်းပကြပါတယ
်ကြာဆုံးသွားတဲ့ဖို့မော်ကိုစုနိုင်တကောကဒီရန်ရှင်ကျောင်းသားပြည်သူအားလုံးကျွန်တော်တို့အလေးပြုတယ်နောက်တစ်ခါကျတော့ဒီမတ်လ13ရက်နေ့ညကအဖြစ်ပြက်ကိုအဲ့ဒီကျောင်းကပါဝင်ခဲ့တဲ့ကျောင်းသား
အဲ့ဒီအချိန်ကကျောင်းသားလှူရှာမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့ကိုကျော်ဝနပြောပြသွားတာပါဒီကျောင်းထဲသူရှမ်းပြည်နယ်နမ်တူမှာရွာသားတချို့ကိုအမည်မသိလက်နက်ကင်တပ်ဖွဲ့ကဖမ်းဆီးသွားတာခုထိပြန်ရှာမရသေးတဲ့အကြောင်းနဲ့နိုင်ငံတကာသတင်းတွေထဲမှာတော့အမေရိကန်နိုင်ငံသားယူကြီးရဲ့အာရှခီးစင်နဲ့အတူလာနဲ့ကျွန်တော်တို့ကဘာကြီးကြားဆက်သွယ်မှုအကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကျော်သိန်းနဲ့မက်သင်ကီထိုက်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
ဥရောပနိုင်ငံတွေမှာဒူဂျီဆွေရကလူလူစုဘွဲတွေကျင်းပဖို့ကြိုးစားရတဲ့ပတ်သက်ပြီးအငင်းပွားမှုတွေတိုးလာနေချိန်ဥရောပခေါင်းဆောင်တွေကတူရကီဆွေရကိုဝေဖန်လိုက်ပါတယ်။တူရကီဆွေရရဲ့လူလူစုဘွဲတွေကိုဥရောပတာဝန်ရှိသူတွေကကန့်ကွက်တာကြောင့်အဲဒီလိုကန့်ကွက်ခဲ့ကြတဲ့ဂျာမနီနဲ့နယ်သာလန်နိုင်ငံတွေကိုနာဇီတွေနဲ့ဖက်စစ်တွေလို့သုံးလုံးပြီးတူရကီသမ္မတရေချစ်တိုင်အာဒိုဝန်ကအရင်ဆုံးပြင်းပြင်းထန်ထန်ဝေဖန်တာပါ။နယ်သာလန်ဆွေရအနေနဲ့တူရကီနိုင်ငံသားရဲ့ဝန်ကြီးကိုနယ်သာလန်နိုင်ငံတည်းဝင်ခွင့်မပေးခဲ့တဲ့အပြင်နောက်ထပ်ဝန်ကြီးတစ်ယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူလူစုဘွဲတွေမလုံနိုင်အောင်ဟန့်တားတဲ့အနေနဲ့တိုင်းပြည်တွေကနေနှင်ထုတ်ခဲ့တဲ့အပေါ်နယ်သာလန်ဘက်ကပြန်ပြီးပေးဆက်ရလိမ့်မယ်လို့တူရကီသမ္မတအာဒိုဝန်ကတနင်္ဂနွေနေ့မှာသတိပေးပြောသွားပါတယ်။မစ္စတာအာဒိုဝန်အနေနဲ့လာမယ့်2029ခုနှစ်ထိသမ္မတရာထူးနေရာမှာဆက်ပြီးတာဝန်ယူခွင့်ရဖို့အတွက်သူ့ရဲ့လုပ်ပိုင်ခွင့်တွေပိုရအောင်ကြိုးစားတဲ့မဲဆန္ဒခံယူပွဲမှာဥရောပရောက်တူရကီနိုင်ငံသားတန်းနဲ့ချီပြီးတော့ထောက်ခံမှုရဖို့တူရကီဆွေရကကြိုးစားနေတာပါ။မစ္စတာအာဒိုဝန်ရဲ့မတ်ချက်စကားတွေနဲ့ပတ်သက်လို့တော့နယ်သာလန်ဝန်ကြီးချုပ်မာခ်ရက်ကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပြီးနာဇီတွေလို့တုံ့နှုံပြောဆိုတာဟာအယူစကားပြောတာလို့ဥပမာပါတယ်။အလားတူဂျာမနီဝန်ကြီးတွေကလည်းတူရကီသမ္မတကိုပြင်းပြင်းထန်ထန်ဥပမာပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာဒီသတင်းပတ်ထဲအာရှဒေသကိုခီးသွားမှာဖြစ်ပြီးတိုကျိုဆိုလ်နဲ့ဘေကျင်းမြို့တော်တွေကိုသွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ပြီးအထူးအရှာမခံတင်းမာနေပြီးတောင်ကိုရီးယားရဲ့နိုင်ငံရေးပဋိပက္ခလုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းမှာတရုတ်နဲ့မပြေမလည်ဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အာရှခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုလက်လွတ်လိုက်ခြင်းကသာအထူးကြံမှုနဲ့စီးပွားရေးမှာအောင်မြင်မှုတွေကိုဖြည့်ရှင်းနိုင်မယ်တခုတည်းသောနီးလန်ဆိုတာကိုသဘောပေါက်ဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုပါတယ်။အမေရိကန်ဘက်ကတော့မူဝါဒကိုပြန်လည်သုံးသပ်နေပြီးစဉ်းစားနေတဲ့အချက်တွေလည်းရှိနေတယ်လို့ပြောပါတယ်။အမေရိကန်သမ္မတထရန့်အစိုးရအနေနဲ့ကတော့မြောက်ကိုရီးယားနဲ့ဓာတ်ရိုက်ဆွေးနွေးညှိနှိုင်းမှုတွေကိုဘလို့ပုံစံမျိုးနဲ့မဆိုလုပ်မှာမဟုတ်ဘူးလို့ဒီဒီပလိုမတ်စာဆောင်ရဲ့အာရှပစိဖိတ်မျက်မှောက်ရေးရာတွဲဖက်အက်ဒီတာအန်ခစ်ပန်တာကသုံးသပ်ပါတယ်။တရုတ်နဲ့ပတ်သက်လို့ကတော့တရုတ်နဲ့အမေရိကန်သမ္မတနှစ်ဦးကြားစောစောစီစီတွေ့ဆုံဆွေးနွေးမှုတွေပေါ်ပေါက်လာနိုင်မလားဆိုတဲ့အပေါ်လေ့လာသူတွေကအလေးထားစောင့်ကြည့်ကြမှာလို့လည်းအန်ခက်ဖန်နာကပြောပါတယ်။သူ့အမြင်ကတော့တရုတ်နဲ့အမေရိကန်ခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကအစောဆုံးနောက်လာလောက်မှာဖြစ်နိုင်တယ်လို့လည်းခန့်မှန်းပါတယ်။နှစ်နိုင်ငံခေါင်းဆောင်တို့ကပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့တုန်းကလည်းတယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ကြသေးတာဖြစ်ပါတယ်။အခုအမေရိကန်နိုင်ငံသားဝန်ကြီးရဲ့တရုတ်ခီးစဉ်ကတော့တွေ့ဆုံဆွေးနွေးရေးအတွက်ပြင်ဆင်မှုလည်းဖြစ်နိုင်တယ်လို့သူကပြောဆိုထားပါတယ်ရှင်။
ဤရနောက်ပိုင်းကမိုးစုံမျိုးကို IS သွေးကြော်တွေထက်ကနေပြန်သိမ်းဖို့ထိုးစစ်ဆင်နေတာအောင်မြင်မှုတွေရနေတယ်လို့အမေရိကန်နဲ့ဤရတာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြော်တွေတင်ထားတဲ့နယ်မြေအတွင်းပိုင်းအထိအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေကဖောက်ဝင်ထားပြီးထွက်ပြေးနိုင်တဲ့လမ်းကြောင်းတွေကိုဖြတ်တောက်ထားတယ်လို့ဆိုပါတယ်။တလားကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့သုံးမှုတပုံကျော်ကိုဤရလူမျိုးရေးတပ်ဖွဲ့တွေကထိန်းချုပ်ထားပြီးလို့ဗိုလ်ချုပ်မန်အယ်ဆာဒီကပြောပါတယ်။ မူဇုံမျိုးကို2014ခုနှစ်နှစ်လပိုင်းကတည်းကအာရစစ်သွေးကြွတွေထိန်းချုပ်ထားတာဖြစ်ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလမှာတော့မြို့ရှိပိုင်းကိုအစိုးရတပ်ဖွဲ့တွေကပြန်သိမ်းယူခဲ့ပါတယ်။အခုဆိုရင်ဤဘက်ကဘယ်မျိုးကြီးတွေကိုမှ IS တွေထိန်းချုပ်ထားနိုင်တာမရှိတော့ပါဘူး။မူဇုံကနေထွက်လို့ရတဲ့အထက်ကနောက်ဆုံးကြံနေသေးတဲ့လမ်းကိုဤရတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာထိန်းချုပ်လိုက်ပြီးအခုဆိုရင် IS တွေပိတ်မိနေပြီလို့အမေရိကန်သံတမန် Brett McGorrick ပြောပါတယ်။မူဇမ်မကြံနေသေးတဲ့လက်နက်ကိုင်မှန်သမျှအဲ့ဒီမှာတိမ်ပါပဲလို့ဒါကြက်မျိုးတော်ခီးစဉ်အတွင်းမက်ဂါရကပြောသွားပါတယ်
။ရာရုကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကသမ္မတတာဝန်ထမ်းဆောင်စဉ်ကာလအတွင်းတာဝန်မကျေခဲ့တဲ့အတွက်ထောက်ခံသူတွေကိုတောင်းပန်ပါတယ်။အခုဒီလိုက်စားမှုအရှုပ်တော်ပုံနဲ့ခြေကဥပဒေဆိုင်ရာခုံရုံးကရာရုကဖယ်ရှားလိုက်ပြီးနောက်နှစ်ရက်ကြာသမ္မတဟောင်ပတ်ကွန်ဟေသမ္မတနန်းတော်ကနေလဲထွက်ခွာသွားပြီဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကစွန်းမြို့တော်ကသူမရဲ့ကိုပိုင်အင်ကိုပြောင်းရွှေ့သွားတာမှာတော့ရာနဲ့ချီတဲ့ထောက်ခံသူတွေကသူမရာလူကဖယ်ရှားခံရမှုကိုစန့်ကျင်ဆန္ဒပြခဲ့ပါတယ်။တမရဟောင်ပတ်ကွန်ဟေကသတင်းထောက်တွေကိုတော့တစုံတရာပြောဆိုတာမရှိပါဘူး။ဒါပေမဲ့သူမရဲ့ပြောခွင့်ရကတော့ Mrs. Park မှာအပြစ်မရှိဘူးဆိုတာကိုအခိုင်အမာပြောဆိုထားတဲ့ကြီးညာချက်တစ်စောင်ကိုဖတ်ကြားခဲ့ပါတယ်။တမရတာဝန်ကိုမချေပြွန်ခဲ့တဲ့အပေါ်တောင်းမှမှာကြောင့်လေထောက်ခံသူတွေသူမအပေါ်မှာယုံကြည်အားထားသူတွေကိုကျေးဇူးတင်တယ်လို့ကြီးညာချက်မှာဖော်ပြပါတယ်။ဖြစ်လာတာတွေအလုံးကိုတာဝန်ယူတဲ့အကြောင်းနဲ့အချင်းယူရမှာဖြစ်ပေမဲ့အမှန်တရားထွက်ပေါ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလဲကြီးညာချက်မှာထည့်သွင်းထားပါတယ်။တောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာတန်နဲ့ချီပြီးမလျော်ဩစာတုံ့ပြန်ယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့လွှတ်တော်ကနေသမ္မတကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ချက်ကိုပြီးခဲ့တဲ့တောက်ကြာနေ့မှာအခြေခံဥပဒေခုံရုံးကအတည်ပြုပေးခဲ့တာဖြစ်ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15965ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရေကနေတနင်္လာညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကိုကန့်ကိုပိုင်ဦးချိုးခွင့်ရဒေသမှာအစိုးရတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေတာမှာစနေနေ့ကတော့လောက်ကန်မျိုးကကြောင်းတစ်ကြောင်းကိုအစိုးရတပ်ကပြစ်တဲ့အမြောက်ကြီးထိတဲ့အတွက်တရုတ်ကျောင်းဆရာတူဦးသေးဆုံးတဲ့တွင်ထွက်ထားပါတယ်။ဒီတွင်နဲ့ပတ်သက်ပြီးတော့အတည်ပြုနေတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ပြောပါတယ်
။中方高度关注缅北冲突教程，中方人员伤亡，我们也向缅方提出了严正的交涉，我们也敦促。
ကိုကံပရိပခမှာတရုတ်ကျောင်းဆရာတူဦးသေဆုံးသွားတယ်ဆိုတဲ့တွင်ကိုသိထားပါတယ်။အဲ့ဒီတွင်ကိုအခုအတည်ပြုနေစေပါ။ဒါပေမဲ့တရုတ်နိုင်ငံသားထိခိုက်သေဆုံးတာတွေရှိထားတဲ့မြန်မာမြောက်ပိုင်းပရိပခအပေါ်တရုတ်အနေနဲ့အထူးပဲစိုးရိမ်ပါတယ်။မြန်မာနိုင်ငံကိုလည်းကန့်ကွက်ကြောင်းတရားဝင်ပြောထားပြီးပါပြီ။တိုက်ခိုက်နေတာကိုချက်ချင်းရပစ်ဖို့နေဆက်ဒေသမှာဖြစ်နေတဲ့များအများဆုံးအခြေအနေကိုပြန်ထိန်းသိမ်းဖို့မြန်မာနိုင်ငံမှာရှိနေတဲ့တရုတ်နိုင်ငံသားတွေနဲ့အဖွဲ့အစည်းတွေဘေးကင်းလုံခြုံစေဖို့ဥပဒေနဲ့အညီအကျိုးစီးပွားနဲ့အခွင့်အရေးတွေကိုအထူးအလေးထားအကောက်အွယ်ပေးဖို့ပြည်ပခန့်မှာပါဝင်နေသူအားလုံးကိုမိမိတို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရဟွာချုံရင်းကဒီကနေ့လုပ်တဲ့တရုတ်နိုင်ငံသားဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ကိုကန့်ဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတာကနေနေဆက်ကိုကြော်ပြီးတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးကြတာတွေဆက်ရှိနေပြီးတော့မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံဘက်ချမ်းနှစ်မိုင်အတွင်းကိုတရုတ်နိုင်ငံသားတွေမတော်ကြဘူးတရုတ်တာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ထားတဲ့အကြောင်းနေဆက်ဒေသသတင်းရင်းမြစ်တွေကပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကနေထွက်ခွာခွင့်မရတဲ့မလေးရှားနိုင်ငံသား၉ဦးပြန်ထွက်ခွင့်ရရေးဆွေးနွေးညှိနှိုင်းနေတယ်လို့မလေးရှားကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားနဲ့ဆက်စပ်ညှိနှိုင်းတာတွေလုပ်နေပြီးမိမိတို့အဓိကဦးစားပေးတာကပျုံယမ်းမြို့တော်မှာရှိနေတဲ့မလေးရှားနိုင်ငံသား၉ဦးရဲ့ဘေးကင်းလုံခြုံရေးပဲဖြစ်တယ်လို့မလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာဟစ်ဟာမီဒီကသတင်းတောက်တွေကိုဒီကနေ့ပြောပါရယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲကိုကင်ဂျုံနန်းကွာလာလမ်ပူလေဆိပ်မှာပြီးခဲ့တဲ့လကလှုပ်ကြံတက်ဖြတ်ခံရပြီးတဲ့နောက်အရင်းကရင်းရင်းနှီးနှီးရှိခဲ့တဲ့နှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာတာပါ။ဒီလူသားမှုနဲ့ဆက်ဆက်ပြီးတော့တန်တရာရှိသူတွေထဲမှာမြောက်ကိုရီးယားနိုင်ငံသားတွေပါတယ်လို့မလေးရှားရဲကပြောတဲ့အပြင်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကတန်တမန်တဦးအပါအဝင်တခြားလူတွေကိုမေးမြန်းခြင်းနဲ့လို့ပြောတာတွေကြောင့်မြောက်ကိုရီးယားဘက်ကမကြေမနပ်ဖြစ်ပြီးသူတို့နိုင်ငံထဲမှာရှိနေတဲ့မလေးရှားနိုင်ငံသားတွေကိုထွက်ခွာခွင့်မပေးဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်။မလေးရှားဘက်ကလည်းအလားတူလှုပ်ဆောင်ပြီးတော့တုံ့ပြန်ပါတယ်။ဒီတော့အတွင်းမှာပဲကင်ဂျုံနန်တေဆုံးတဲ့ကိစ္စစုံစမ်းစစ်ဆေးတာမှာဂျပန်နိုင်ငံဟာမလေးရှားတာဝန်ရှိသူတွေနဲ့အနီးကပူးပေါင်းလှုပ်ဆောင်နေတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရီရှုဂါကဒီကနေ့ပြောပါရတယ်။တေဆုံးသူဘယ်သူပဲဝါဆိုတာကိုဆက်စစ်တဲ့နေရာမှာဂျပန်ကမလေးရှားကိုအချက်လက်တွေပေးခဲ့သလားဆိုတာကိုပြောဖို့တော့ရှုဂါကညှင်းပါတယ်။န
2019ခုနှစ်ကကင်းကျုံနယ်ဂျပန်ကိုဝင်ဖို့ကြိုးစားခြင်းကရယူထားတဲ့လက်ပွေရာကိုဂျပန်ကပေးခဲ့တယ်ဆိုပြီးအမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီးဂျပန်သတင်းမီဒီယာတွေကအစောပိုင်းမှာပြောဆိုထားပါတယ်။ဤဒီယိုပြနိုင်ငံအဒေးစ်အဘာဘာမြို့တော်ပြင်ဘက်ကအမိုက်ပုံကြီးပြိုကျလာကြောင်းလူ46ဦးထဲမှနေသေဆုံးပြီးအတော်များများပျောက်နေပါတယ်။သေဆုံးသူအများစုဟာကိုရှိအမိုက်ပုံမှာတဲရီဆောက်နေထ တယ်လို့တောင်ဝန်ရှိသူတွေကတနင်္ဂနွေမှာပြောပါတယ်။တောင်လိုပုံနေတဲ့အမိုက်တွေပြူကျလာတာမြန်လွန်းတာကြောင့်လူတွေလွတ်အောင်ထွက်ပြေးဖို့အချိန်မရလိုက်ကြဘူးလို့မျက်မြင်တွေကပြောပါတယ်။အမိုက်တွေပုံမှန်နေထိုင်သူ300အထိရှိပြီးနေ့စဉ်ပစ္စည်းလာရှာကြတဲ့လူကရာပေါင်းများစွာရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စီးပွားရေးကောင်းလာနေတဲ့အဒစ်စဘာဘာမြို့တော်မှာလူဦးရေ၄သန်းလောက်ရှိပြီးမြို့တော်ကထွက်လာတဲ့အမိုက်တွေကိုဒီအမိုက်ပုံမှာပဲအဓိကစွန့်ပစ်နေတာပါ။ကိုရှိအမိုက်ပုံမှာအမိုက်တွေစုပြုံစုပစ်တာကိုမကြသေးခင်နှစ်တွေအတွင်းအစိုးရကရှော့ချခဲ့ပေမဲ့အမိုက်ပစ်ဖို့တတ်မှတ်တဲ့နေရာအတင်နာကလေသမားတွေဆန္ဒပြကန့်ကွက်တာကြောင့်ကိုရှိအမိုက်ပုံမှာပဲပြန်ပြီးစွန့်ပစ်နေရတာပ
ါဟေတီနိုင်ငံဂိုနာရီမြို့မှာကားတစ်စင်းကလူအုပ်တစု800ကိုဝန်းတိုက်ပြီးထွက်ပြေးရာကနေဘတ်ကားတစ်စီးနဲ့ပါတိုက်မိခဲ့တာကြောင့်လူ34ယောက်ထက်မနည်းတနင်္ဂနွေနေ့မှာတေဆုံးသွားတဲ့အကြောင်းအစိုးရအရာရှိတွေကပြောပါတယ်ကားဟာလမ်းလျှောက်နေတဲ့လူနှစ်ယောက်ကိုအရင်ဆုံးဝင်တိုက်ပြီးအဲ့ဒီတဲကတယောက်သေဆုံးသွားခဲ့ပြီးတဲ့နောက်မှာတော့နေရာကနေထွက်ပြေးဖို့ကြိုးစားတဲ့အချိန်ဘတ်စကားကြီးတစ်စီးကိုဝင်တိုက်မိခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဝင်တိုက်ချိန်မှာတော့လမ်းမပေါ်မှာတီးခတ်ဖျော်ဖြေနေတဲ့ဂီတအဖွဲတစ်ခုကိုတိုက်မိခဲ့တာဖြစ်ပြီးနေရာမှာနေမဲ့လူ33ယောက်ပွဲချင်းပြီးသေဆုံးသွားခဲ့ပါတယ်။နောက်ထပ်18ယောက်ကတော့ဒဏ်ရာရနဲ့ဆေးရုံတင်ထားရပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာယင်ထင်းရတူးကိုတတ်မှုနဲ့ပြည်ထောင်နိုင်ငံသားကဘာလက်ခီးတဲ့တူးကိုဘာလီကျွန်းတရားရုံးတစ်ခုကနေထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။ DJ ဂီတပညာသက်တူဖြစ်တဲ့ပြည်ထောင်နိုင်ငံသားဒေးဗစ်တေလာဟာစီရင်ချက်ချချိန်ကတရားရုံးမှာတည်တည်ငြိမ်ငြိမ်ရှိနေပြီးဆုံးဖြတ်ချက်ကိုလက်ခံတယ်လို့ပြောပါတယ်။သူ့ရဲ့ချစ်သူဖြစ်တဲ့ဩစတြေးလျနိုင်ငံသူဆာရာကွန်နော့ကိုလည်းတနင်္လာနေ့မှာစီရင်ချက်ချဖို့ရှိပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့ထဲမှာပဲတရိပ်နားဆင်နိုင်ပါတယ်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေမတင်ပြခင်အခုရင်ဆုံးအမေရိကန်အာရှဆက်ဆံရေးသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်အမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာနီလန်သစ်တွေရှာဖွေနေခြင်းမှာပဲအမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ရဲ့ဂျပန်တောင်ကိုရီးယားတရုတ်နိုင်ငံခီးစဉ်ဒီတစ်ပတ်တည်းစတင်မှာဖြစ်ပါတယ်။ Mr. Tillerson ဟာအငင်းပွားပွဲရာမစ်ဆိုင်းဒုံးကျည်ကာကွယ်ရေးစနစ်ဖြန့်ချထားမှုနဲ့ပတ်သက်ပြီးတရုတ်နဲ့တင်းမာနေတဲ့အနေအထားတခါတောင်ကိုရီးယားရဲ့နိုင်ငံရေးအရှုပ်တော်ပုံတွေကြောင့်ဖြစ်ပေါ်လာရတဲ့ရှုပ်ထွေးမှုတွေကိုရင်ဆိုင်နေရတာပါ။နိုင်ငံသား၏ဝန်ကြီးဌာန VOA သတင်းတော့night chin ပြဖို့တဲ့သတင်းစာကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ
်။တောင်ကိုရီးယားသမ္မတကိုရာထူးကဖယ်ရှားခဲ့တာတခါဒီတောင်ကိုရီးယားမှာပဲသတ်ဒုံခွင်းနှုံးကာဝေးစနစ်ဖြန့်ချထားတာနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့တင်းမာမှုမြင့်တက်လာချိန်မှာပဲနိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အာရှခီးစဉ်စတင်မှာပါဒီလအစောပိုင်းကဂျပန်အနောက်မြောက်ပင်လယ်ထဲမြောက်ကိုရီးယားဘက်ကပယ်တင်တဲ့ဒုံးကျည်ဆန်းသက်ပြလပ်ပြီးမကြခင်မှာပဲအခုလိုခီးစဉ်စတင်မှာလည်းဖြစ်ပါတယ်ဒီခီးစဉ်တွေဆွေးနွေးမဲ့အကြောင်းအရာတွေထဲမှာမြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပယ်တင်တဲ့ဒုံးကျည်ဆန်းသက်ပြလပ်မှုတွေဟာထိတ်ဆုံးကပါဝင်နေမှာပါနိုင်ငံသားရေးဌာနပြောခွင့်ရ Mark Donner က
the continuing testing
ဒီလနဲ့ဆန်းသတ်မှုတွေဆက်လုပ်နေတာဟာတကယ်စိုးရိမ်စရာဖြစ်တာကြောင့်မလို့ကျွန်တော်တို့တခုခုလုပ်ဖို့တွန်းပို့နေသလိုဖြစ်ပြီးတော့ဒီကိစ္စကိုဖြေရှင်းဖို့နီလန်ပေါင်းစုံစဉ်းစားဖို့လိုနေပါတယ်အခုခီးစဉ်ဟာမြောက်ကိုရီးယားရေနီလန်သစ်တွေကင်တွယ်ဖို့ဒေသတွင်းကကျွန်တော်တို့ရဲ့မဟာမိတ်တွေလို့ဖို့ကန်ဖက်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ပါတယ
်အမေရိကန်အနေနဲ့မြောက်ကိုရီးယားအရေးသတိနဲ့ကင်တွယ်သွားမှာဖြစ်တယ်လို့လည်းမစ္စတာတွန်နန်ကပြောပါတယ်
given North Korea's
မြောက်ကိုရီးယားနိုင်ငံရဲ့အခုအနေအထားအရတဲ့ရဲ့ထိတွေ့ဆက်ဆံသွားမယ့်အစီအစဉ်မျိုးကျွန်တော်တို့မှာရှိပါအောင်အခုလိုမျိုးလုပ်နေတာကိုကျွန်တော်တို့အနေနဲ့ဘလို့နီးနေမှအသိမှတ်ပြုမှာမဟုတ်ပါဘူ
းတောင်ကိုရီးယားမှာတဒုံခွင်းဒုံကာဝေးစနစ်ဖြန့်ချထားဖို့အမေရိကန်အနေနဲ့လှုံ့ဆော်နေပြီးတရုတ်နိုင်ငံကတော့ဒီကိစ္စပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ် Brookings Institution ကနိုင်ငံရေးသုံးသပ်သူ Richard Bush က
Well I think China should be
ဒါဒုံခွင်းဒုံစနစ်တက်ဆင်ထားတဲ့အနေအထားဒီဖြစ်လာစီခဲ့တဲ့မြောက်ကိုရီးယားလိုရပေါ်တရုတ်ကဒေါသထွက်တင်ပါတယ်ပြင်ပအကြောင်းအရာတွေမဟုတ်ဘဲပြဿနာဖြစ်စေတဲ့အဓိကအကြောင်းရင်းကိုရှင်းရမှာဖြစ်ပါတယ်။မြောက်ကိုရီးယားဟာတကယ်ပြဿနာပါ။
ကုန်သွယ်ရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့နှစ်ဦးနှစ်ဖက်အကျိုးမြတ်ရှိအောင်ဆောင်ရွက်ဖို့တခါအပြုသဘောဆောင်တဲ့ဆက်ဆံရေးစာတော်တွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တာတွေအပြင်အစိုးရကောင်းဆောင်တွေအကြားဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ဆက်လက်ကောင်းတဲ့ဖော်ဖို့နိုင်ငံသားရေးဝန်ကြီးရဲ့အာရှခီးစဉ်စတင်မှာဖြစ်ပါတယ်မလဆယ်နေတုန်းကတော့ဝန်ကြီးတလဆင်ဟာအာဆီယံနိုင်ငံများအသင်းအဖွဲ့ဝင်နိုင်ငံတွေကတန်တမာနေနဲ့တွေ့ဆုံပြီးအမေရိကန်အာဆီယံဆက်ဆံရေးတိုးမြှင့်မှုကိစ္စရပ်တွေနဲ့ပတ်သက်လို့ဝါရှင်တန်နိုင်ငံကြီးဌာနမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီလိုအာဆီယံနိုင်ငံတွေရဲ့တန်မတ်တွေနဲ့တွေ့ဆုံရမှာအမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းလည်းပါဝင်ပါတယ်ခင်ဗျာ
။ပါရရှိမယ်ခင်ဗျာ။ဒီမဟာအတာတကြံကာလအတွက်အများပြည်သူရုံးပိရက်ကိုခါရနစ်တေလို့ဆက်ရမဟုတ်ပဲ၅ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိရက်ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိရက်၁၀ရက်ကနေ၅ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ် VO ရဲ့ဖုန်းနံပါတ်က1239382555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျာ။နောက်ကျအင်္ဂါည VO တိုက်ရိုက်လိုင်းအစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ခုတော့မြန်မာပြည်ဆိုင်ရာသတင်းစွာတွေကိုတင်ပြပါမယ်။အရသာအစိုးရလက်ထက်ပထမဆုံးအကြိမ်ဖြစ်1988ကလုံလင်းရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသွားရတဲ့စစ်မှုတက္ကသိုလ်ကျောင်းသားကုဖုံးမော်ကုဆိုးနိုင်တို့ကြာဆုံးခြင်း29နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်စစ်မှုတက္ကသိုလ် RID ရဲ့စူဝေးခမ်းမမှာကျင်းပခွင့်ရခဲ့ပါတယ်။နောက်နောက်မြန်မာပြည်တမိုင်းမှာဒီလိုဆိုးဝါးလာတဲ့အဖြစ်အပျက်မျိုးတွေထပ်မဖြစ်စေခြင်းအောင်စ조사ကြရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဒီနှစ်ပတ်လည်အခမ်းအနားကိုပြဖို့တဲ့တုံ့လွန်မှာပြောဆိုထားတာပါဒီနေ့စစ်မှုတက္ကသိုလ်ဝင်းထဲမှာကျင်းပခဲ့တဲ့အခမ်းအနားနဲ့ပတ်သက်ပြီးမဆုမွန်ကတင်ပြမှာဖြစ်ပါတယ်
2019ခုနှစ်တနင်္လာနေ့မတ်လ13ရက်နေ့ဒီကနေ့ဟာလွန်ခဲ့တဲ့29နှစ်1988မတ်လ13ရက်နေ့တုန်းကအဓိကရုံးနေနေရေလုံလင်းရဲတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ကြာဆုံးခဲ့ရတဲ့စစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကိုစိုးနိုင်တို့ကြာဆုံးခဲ့ရတဲ့29နှစ်မြောက်နေ့ဖြစ်ပါတယ်။ဒီ29နှစ်မြောက်နှစ်လည်အခမ်းအနားကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲသားအစိုးရလက်ထက်မှာပထမဦးဆုံးအကြိမ်အဖြစ်ရန်ကုန်စစ်မှုတက္ကသိုလ် RID စုဝေးခန့်မှမှတရားဝင်ကျင်းပခွင့်ရခဲ့တာဖြစ်ပါတယ်။ဖုံးမော်ကိုစိုးနိုင်တို့ကြာဆုံးခဲ့ရတဲ့29နှစ်မြောက်နှစ်လည်အခမ်းအနားကျင်းပရေးကော်မတီအဖွဲ့ဝင်ရန်ကုန်စစ်မှုတက္ကသိုလ် RID ကျောင်းသားဟောင်းကိုကျော်ဝနကအခုလိုမျိုးပထမဦးဆုံးစစ်မှုတက္ကသိုလ်စုဝေးခန့်မှမှကျင်းပခွင့်ရခဲ့တဲ့အခမ်းအနားနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။ဒါကတော့ကျွန်တော်တို့29နှစ်တာကာလမှာပထမဦးဆုံးရင်ကျောင်းမှာပြန်လုပ်ခွင့်ရတဲ့နှစ်ပေါ့နော်။ကျွန်တော်တို့ဒီ88ပြီးကြတဲ့89ခုနှစ်မှာတချိန်လုပ်တယ်ဒါပေမဲ့အဲ့ဒါကဟိုအားလုံးစုပေါင်းပြီးလုပ်ခဲ့တဲ့ကျောင်းရဲ့ရင်းပြင်မှာမြတ်ခင်ပြန်มาလုပ်ခဲ့တာပေါ့ဒါပေမဲ့ကျောင်းရဲ့စုဝေးခန့်မှမှတရားဝင်ခွင့်ပြုခွင့်ရတာတော့ဒါဒီနေ့ကပထမဆုံးအကြိမ်ပါပဲခင်ဗျာ
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကိုစိုးနိုင်တို့ကြာဆုံးခဲ့ရတဲ့29နှစ်မြောက်နှစ်လည်အခမ်းအနားကိုတဝန်လွာပေးပို့ခဲ့ပါတယ်ဒီတဝန်လွာထဲမှာပါတဲ့မြမပြည်သမိုင်းမှာကိုဖုံးမော်တို့ကြာဆုံးခဲ့ရတာအပါအဝင်ကျောင်းသားပြည်သူရဟန်းရှင်လူတွေအသက်သွေးမြေကြခဲ့ရတယ်လို့အဖြစ်ဆိုမျိုးထပ်ပြီးတော့မဖြစ်အောင်အားလုံးကဝိုင်းကြိုးစားကြဖို့ထောင်ဆန်းစုကြည်ကတိုက်တွန်းလိုက်တယ်လို့ဒီလိုတရားလက်လို့မပြုတ်မှုနိုင်အောင်လည်းဥပဒေအရတားဆီးနိုင်အောင်ဝိုင်းဝန်းကြိုးပမ်းကြရမယ်လို့ကိုကျော်ဝနာကပြောပါတယ
်ဒီနေ့နိုင်ငံတော်အတိုင်းအတာပုံကိုပြေးပို့တဲ့တဝန်လာတဲ့မှာပါတယ်လို့ပဲဒီနောက်နောက်ပမာပြည်တမိုင်းမှာဒီလိုမျိုးဒီဆိုးရွားလာတဲ့ဖြစ်ပျက်မျိုးတွေနောက်နောက်မဖြစ်အောင်တော့ကျွန်တော်တို့ဒီကြိုတင်တားဆီးနိုင်အောင်တော့ကျွန်တော်တို့ဥပဒေအရအသက်ဝင်အောင်တော့ကြိုးစားရမယ်ပေါ့နော်ပြီးခဲ့တာတွေကတော့အများကြီးပါပဲ1962ခုနှစ်အခုချိန်ကြီးဆိုနည်းတဲ့ဒီလိုမျိုးအာရမရက်ဆက်မှုတွေအများများစွာရှိခဲ့ပါတယ်နောက်နောက်ဒီလိုအလားတူအခြေအနေမဖြစ်အောင်တော့ကျွန်တော်တို့ကြိုတင်ကာဝယ်ဖို့ကတော့အစောတင်လုပ်ရမယ်အလုပ်လို့ကျွန်တော်တို့မြင်ရပါတယ်ခင်ဗျ
။နဝတ္တနာအဖအရင်စစ်အစိုးရခေတ်ဆက်ဆက်ကတော့ဖုံးမော်ကြာဆုံးခဲ့ရတဲ့မတ်လ13ရက်နေ့ကိုမြန်မာနိုင်ငံလူ့ခွင့်ရေးနေ့အဖြစ်ဒီမိုကရေစီအင်အားစုတွေနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘက်ကအထိမ်းအမှတ်ပြုဂုဏ်ပြုကျင်းပခဲ့ကြပါတယ်။မတ်လ13ရက်နေ့မှာကြာဆုံးခဲ့ရသူတွေရှစ်လေးလုံးရဲတော်ပုံကြီးအတွင်းမှာအသက်ပေးတိုက်ပွဲဝင်ရင်းကြာဆုံးခဲ့ရတဲ့ကျောင်းသားပြည်သူဆွတ်လွတ်ခဲ့သူအာဇာနည်တွေအတွက်တရားဝင်အသိအမှတ်ပြုအထိမ်းအမှတ်နေ့ဖြစ်သတ်မှတ်နိုင်ရေးကိုလည်းဒီမိုကရေစီအင်အားစုတွေဘက်ကကြိုးစား ကျွန်တော်တို့ကြားသွားကြမှာဖြစ်တယ်လို့လည်းကိုကျော်ဝန်နာကပြောပြပါတယ်မြန်မာပြည်ရဲ့အပြောင်းအလဲတွေတိုင်းမှာမတ်လမှာအစပြုလို့ပေါ်ပေါက်လာလိမ့်ရှိတယ်လို့ကိုဖုံးမော်ကိုစိုးနိုင်တို့ကြားဆုံးခဲ့ရတဲ့မတ်လ၃ရက်နေ့ဟာလေမတ်လရဲ့တမိုင်းမတန်တစ်ခုဖြစ်ကြောင်းနဲ့အတိတ်တမိုင်းကြောင်းနေမှာပြေလောင်မနေပဲဒီတမိုင်းတင်ငန်းစာကိုယူပြီးနိုင်ငံအနာကက်ကောင်အောင်ဘယ်လိုဖန်တီးကြမလ ိုင်ကိုအမှန်တကယ်ရောက်တဲ့အထိထိတက်သွားကြရမယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကဒီကနေ့မတ်လ13ရက်နေ့မှာတိုက်တွန်းနှိုးဆော်သွားပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါ။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကမနီတုံးကဖမ်းဆီးသွားတယ်ဆိုတဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းတပ်ကြေးရွာကဒေသခံရွာသား39ဟုအားပြန်လည်လွတ်မြောက်လာတာမရှိသေးပဲစုံစမ်းလို့လည်းမရသေးဘူးလို့ကြေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေကပြောပါတယ်ဒီလိုဖမ်းဆီးသွားတဲ့အဖွဲ့ဟာတောင်းပလောင်တပ်ဖွဲ့တွေဖြစ်တယ်လို့ရွာသားတွေကဆွဆွဲပြောဆိုနေပေမဲ့ TNL တပ်ဖွဲ့ဘက်ကတော့ဒါကိုငြင်းဆိုထားပါတယ် VOA သတင်းတော့နိုင်ကွင်းအိမ်သတင်းပေးပို့ထားတာပါ
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကရှမ်းလူမျိုးတွေအများစုနေထိုင်တဲ့မိုင်းတချေးရွာအုပ်စုကဒေသခံရွာသား39ဦးကိုတိုင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ကနေမနေ့ကဖမ်းဆီးသွားပြီးကနေ့ထိဖမ်းဆီးခံရသူတွေရဲ့အခြေအနေကိုမသိရှိသေးဘူးလို့မိုင်းတချေးရွာအုပ်ချုပ်ရေးမှူးဦးကောလေးရကပြောပါတယ်
သူစုပေါင်းတော့ကျွန်တော်ရွာက36ယောက်နာဟန်းရွာက3ယောက်အဲအလုံးဖမ်းတော့တော့အဲဒါသူစုပေါင်းကျွန်းနဲ့ပါဟိုတော့39ယောက်ပဲဗျအေဒီအန်ရဖွဲ့အကြောင်းအရာတော့ဘာမှပြောထားဘူးသူပြောတာတော့အထက်အမိန်နိုင်ချတာတော့သူလာဖမ်းတာကျွန်တော်လည်းမေးတယ်ဘာကြောင့်လဲဖမ်းတယ်အဲဒါလည်းသူလည်းမတီးဘူးတဲ့အထက်ခိုင်းတာလောက်တာတော့သူကခေါင်းဆောင်တော့နောင်မူတော့ခေါ်တယ်သူကသူနာမည်လားသူဆက်နံပါတ်လားဘယ်လိုလဲမသိဘူ
းမလားဆက်နေနေ့ကလက်နက်ကန်ဖွဲ့တစ်ဖွဲ့ကနေရှမ်းရွာသားတွေကိုဖမ်းဆီးခဲ့ပြီးဘာကြောင့်ဖမ်းဆီးခဲ့တယ်ဆိုတာမသိရှိသေးဘူးလို့လည်းသူကပြောပါတယ်ပြီးခဲ့တဲ့မလားဆက်တဲ့နေ့တုန်းကလည်းမိုင်းတရွာတင်လက်နက်ကန်ဖွဲ့တွေဝင်ရောက်လာခဲ့ပြီးရွာသားဥဆန်ဆိုင်54နှစ်ဟာပြစ်ဒဏ်ချင်းခံခဲ့ရသလိုရှေးသေးပစ္စည်းတန်ဖိုးကျပ်ငွေ43သိန်းဖုခန့်ပြူဆောင်သွားတယ်လို့လည်းဒေသခံသူဖြစ်တဲ့လူမှုကွန်ရက်ပေးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်သူတို့အဲ့ဒါကိုပစ္စည်းလဲလာလူရင်းနဲ့ပစ္စည်းလဲယူသွားတယ်ဆိုင်းရောသူကြတော့ဟိုကလည်းဟို SSA ကအလုပ်လုပ်ပေးတယ်ဆိုတော့ဒီလိုတိုင်းကဝန်ခံတယ်လို့ပြောတယ်အဲ့လိုပြောတော့လက်မောင်းနေရနဲ့နောက်ခြေောက်နေရကိုသူတို့ပြစ်လိုက်တယ်ပြစ်တော့တွဲထွက်လွန်တော့မနဲ့မူးနေပေါက်လောက်မှာတော့ဖုံးသွားတယ်လို့ပြောတယ်ခင်ဗျာမလေးတော့အစီရတယ်လို့ဆိုအရင်ရပဲဟိုကလည်း43သိန်းလောက်တော့ပါတယ်လို့တော့ပြောတယ်ခင်ဗျာ
ဖန်စီခံရတဲ့သူတွေအဲထဲမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့စည်းလဲပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုင်းတပ်ရွာသားတွေဖန်စီခံရမှုမှာ TNL တန်းပလောင်ဖွဲ့ကလို့ဒေသခံတွေပြောဆိုမှုတွေရှိနေပေမဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ကလည်းတရားဝင်ထုတ်ပြန်တာမရှိသေးဘူးလို့ SSCP ခေါင်းဆောင်သူဖြစ်သူပုံမှုဆိုင်စုကပြောပါတယ်
။ဟာလာတော့ကြားရရဘာမဲ့အချိန်လေးတော့ကျွန်တော်အသေးစိတ်တော့မသိရသေးဘူး။ဒေသဆိုတဲ့ပြောတာတော့ TNL ဖတ်သွားတယ်လို့ပြောတာပဲဗျာ။ဒီလောက်ဆုံးချိန်တွေတော့ဒီနေ့တော့မကြားရသေးဘူးဗျာ။ဒီချိန်ကြီးကိုကျွန်တော်တို့ထုတ်ပြန်လာတာဒီပြူလာတော့
ဒီ TNL ဖွဲ့ကနေမိုင်းတပ်ရွာသား40နီးပါးကိုဖမ်းဆီးသွားတဲ့ဆိုတဲ့သတင်းထွက်ပေါ်နေတဲ့အပေါ်မှာတန်ပလောင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမှုတန်အကျော်ကငင်းဆူခဲ့ပါတယ
်။ဟာဟုတ်ကဲ့မရှိပါဘူး။ဒီနေ့ကဒီအပြင်းနဲ့ပြည်သူကျွန်တော်မူဝါဒနဲ့မရှိဖမ်းဆီးထားလို့ရှိတယ်
။တန်ပလောင်တပ်ဖွဲ့ဟာလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာမှုတွေရှိနေသလိုတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့လည်းစစ်ရေးပဋိပက္ခဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ဖွဲ့နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ကာလအတွင်းတစ်ဖက်နဲ့တစ်ဖက်ရွာသားတွေကပြန်လည်ဖမ်းဆီးမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။အခုလိုရှမ်းနဲ့ပလောင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပဋိပက္ခတွေဖြေလျှော့နိုင်ဖို့အရဖက်လူမှုဖွဲ့စည်းတွေကနေရှမ်းပလောင်ဖြေလျှော့ရေးကော်မတီတစ်ခုကိုဖွဲ့စည်းထားပါတယ်။ဒီကော်မတီဖွဲ့စည်းထားပေမဲ့လည်းလက်နက်ကင်ဖွဲ့တွေပူးပေါင်းမှုအားနည်းနေတဲ့အတွက်လုပ်ငန်းမသွင်ကျခဲ့ဘူးလို့ရှမ်းပလောင်ဖြေလျှော့ရေးကော်မတီဝင်တော်နန်းခမ်းမီးကပြောပါတယ်။
ဒီမှာတော့အခုချမ်းတန်းဖြေလျှော့ရေးတော့မနာပေါ်တော့ဒါနဲ့အင်္ဂါဒီမှာတော့လည်းလာမကူပေါင်းသေးဘူးဒီကော်မတီဝင်တွေကလည်းဒီမှာတော့ခေါ်တယ်သူတို့ကမလာသေးတဲ့အတွက်ကြောင့်မို့လို့ဒီမှာတော့လူထုအနေနဲ့တော့ကျွန်တော်တို့ပြန်လှူရှာပေးတာပေါ့နော်
။လက်ရှိရှမ်းပြည်နယ်မှာတိုင်းတားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲမရတတ်နိုင်သေးတယ်လို့တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေလည်းရှိနေပါတယ်။ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအရသာတွေထိခိုက်မှုတွေရှိနေပြီးဒေသတွင်းလုံခြုံရေးအတွက်စိုးရိမ်နေရတဲ့ကြောင့်ဒီဘောနဲ့နမ်တူမြို့နယ်ဘက်မှာထောင်နဲ့ချီတဲ့စစ်ဘေးရှောင်နေရတဲ့ရွာသားတွေလည်းနေရပြန်ဖို့အခက်တွေ့နေစေအခြေအနေမှာရှိနေပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေစေဖြစ်တဲ့ကိုကကိုပန်းအုပ်ချုပ်ခွေရလောက်ကိုင်းဒေသဘက်ကတိုက်ပွဲတွေမှာလည်းတန်းပလောင်တပ်ဖွဲ့ကနေပါဝင်ကူညီတိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွင်းရင်ဖြစ်ပါတယ်။အခုတော့တိတ်ပန်ဆိုင်ရာသတင်းတပုတ်ပြောပြခြင်းပါတယ်။ကမ္ဘာပေါ်မှာဒီအတက်အကျတွေဖြစ်အောင်ဖန်တီးရင် Formon Apchine, Lagawa, Tishi Nigera, Netambong, Lirongjo, Sinimabi, Tamele Mula, Kamanja, Netambong Yagana, Ningelau, Puja, Nangelu, Lilaje, Titchuga, Tishi, Tara Pitetre, Tipan Binyama, Pishama, Ataugu, Pu Pilare, John, Pui, the Yunau, Kevin Inoya, the Rimpi Bujaguro, my Itanzinga, Pibnam Apchimari.
ငွေနဲ့နှစ်တန်းပေါင်း၄၀၀၃၀၀ချိန်ကတတန်းလူသေးတဲ့ကမ္ဘာကျိုးကိုအင်္ဂါဂျိုလောက်ရှိတဲ့အေယာမှကြောက်စံကြောက်ခဲတခုနဲ့ဝန်တိုင်းမိရကနေပြီးတော့ပဲထွက်လာတဲ့စိတ်ပိုင်းကနေလှပစ်လာတယ်လို့အကတပညာရှင်တွေကယူဆထားကြပါတယ်။ဒါမဲ့လည်းဒီလိုတိုက်မိပြီးတက်ရှိတွေဖြစ်ထွန်းလာတယ်လို့ဆိုတဲ့အချိန်ကာလပေါ်မှာတော့စင်ကဲဖြစ်စဉ်တွေကိုလေ့လာတဲ့ဇီဝဗေဒပညာရှင်တွေအနေ င်း4100လောက်ကစတင်ဖြစ်ပွားခဲ့တဲ့ဆိုတဲ့လေလာချက်မျိုးဒီတက်ကတူမှာတွေ့နိုင်ပါတယ်။ဒါကြောင့်လည်းလွန်ခဲ့တဲ့နှစ်သန်းပေါင်း4300လောက်ကတိုက်မိတယ်လို့ယူဆထားရင်ကမ္ဘာရဲ့တဝက်လောက်ပျက်စီးသွားတဲ့ရိုက်ခတ်မှုနဲ့သက်ရှိတွေဖြစ်ထွန်းနိုင်လောက်အောင်ပြန်ဖြစ်လာဖို့အတွက်ကြာကာလအချိန်ကတိတ်မများဆဆမရှိပါဘူး
။ဒါကြောင့်လရဲ့ဖြစ်တည်မှုနေရဲ့အတိအကျသိရအောင်လောဘကိမဲ့တူနဲ့အတူရှာဖွေဖို့အပိုလိုအာကာသယင်လဘော်ကရရှိခဲ့တဲ့ကြောက်ဆိုင်ကြောက်ခဲပိုင်းစာတွေကိုလေးလာရကနေဇာကောလို့ခေါ်တဲ့ဓာတ်တူတစ်မျိုးကိုတွေ့ရှိခဲ့ပြီးအဖြစ်ထုတ်နိုင်ခဲ့ကြပါတယ
်။ The moon didn't form at 4.3 billion
years. လာကထင်ထားတာဓာတ်တန်ပိုရင်တာတွေ့ရပါတယ်။နှစ်တန်းပေါင်း4300မှာဖြစ်ထွန်းတာမဟုတ်ပဲနည်းနည်းအသက်ပိုရင်ပြီးအနည်းဆုံးနှစ်ပေါင်း4510လောက်ဖြစ်နိုင်ပါတယ်။
လေလာတွေ့ရှိချက်တကြောင်တက်ရှိတွေဖြစ်ပေါ်လာတဲ့အချိန်နဲ့ပတ်သက်လို့အဖြေထုတ်နိုင်ခဲ့ကြသလိုတခြားဂျိုးတွေမှာတက်ရှိတွေဘလို့ဖြစ်ထွန်းလာတယ်ဆိုတာကိုလည်းနားလည်နိုင်မဲ့လမ်းစာတစ်ခုဖြစ်လာပါတယ်။တွေ့ရှိချက်အသေးရဆိုရင်တော့နေမီသားစုဖြစ်ထွန်းပြီးနောက်လာကကဘာကိုပတ်နေတာနှစ်တန်းပေါင်း60လာရှိမှာဖြစ်ပါတယ်ရှင
်။မဟိတသင်ပြောပြခဲ့တာဖြစ်ပါတယ်။ VUE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းညင်နေဆိုရင်တော့VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia 77 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်။ခုတော့သတင်းချင်းညို့ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးခင်ဗျာ။
ဥရောပနိုင်ငံတွေမှာတူရကီဆူယားကလူထုစုဦးဘွဲတွေကျင်းပဖို့ကြိုးစားရတဲ့ပတ်သက်ပြီးပို့ပြီးတော့အငင်းပွားနေချိန်ဥရောပခေါင်းဆောင်တွေကတူရကီဆူယားကိုဝေဖန်လိုက်ပါတယ်။တူရကီဆူယားရဲ့လူထုစုဦးဘွဲတွေကိုဥရောပတာဝန်ရှိသူတွေကကန့်ကွက်တာကြောင့်အဲ့လိုကန့်ကွက်ကြတဲ့ဂျာမနီနဲ့နယ်သာလန်နိုင်ငံတွေကိုနာဇီတွေနဲ့ဖက်ဆစ်တွေလို့သုံးနှုန်းပြီးတူရကီသမ္မတရစ်ဂျစ်တိုင်ယက်အာဒိုဝန်ကအရင်ဆုံးပြင်းပြင်းထန်ထန်ဝေဖန်တာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆန်ဟာဒီကနေ့ပတ်သက်အာရှဒေသကိုခီးထွက်မှဖြစ်ပြီးဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုတောင်းဖို့ရှိပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေနဲ့ပတ်သက်ပြီးအထူးအရှာမခံတဲ့အချိန်ဖြစ်နေချိန်တောင်ကိုရီးယားရဲ့နိုင်ငံရေးပြည်ပခလူမျိုးရေးနဲ့ကုန်သွယ်ရေးဘက်မှတရုတ်နဲ့မပြေမလည်ဖြစ်နေချိန်ဒီမှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့အာရှဒေသခီးစဉ်ဖြစ်လာတာပါ။အီရန်နိုင်ငံတော်ပိုင်ကမူဆိုးမျိုးကို ISIS တူချောက်ရဲ့လက်ထက်ကနေပြန်သိမ်းဖို့ထိုးစစ်ဆင်နေတာအောင်မြင်မှုတွေရနေပြီလို့အမေရိကန်နဲ့အီရန်တာဝန်ရှိသူတွေကပြောပါတယ်။ဒါရုကဖြူချခံရတဲ့တောင်ကိုရီးယားသမ္မတဟောင်ပကွန်နေကသူသမရတောင်ဝန်ထမ်းဆောင်စဉ်ကာလအတွင်းတာဝန်မကြီးခဲ့တဲ့အတွက်သူ့အပေါ်ထောက်ခံသူတွေကိုတောင်းပန်စကားဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကိုကန့်ကိုပိုင်ဦးချိုခွင်ရဒေသမှာအစိုးရတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေတာမှာစနေနေ့တုန်းကတော့လောက်ကန်မျိုးကကြောင်းတစ်ကြောင်းကိုအစိုးရတပ်ဖက်ကပစ်တဲ့အမြောက်ကြီးထိမှန်တဲ့အတွက်တရုတ်ကျောင်းဆရာတူတည်ဆုံတဲ့တွင်ထွက်သွားပါတယ်။ဒီတွင်ကိုတည်ထားပြီးတော့အတီးပြည့်ချက်ရဖို့ကြိုးစားနေတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟွာချွန်ရင်ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိ 16:25 ရောကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆုံကြပါစို့လားဗျာ။ကျွန်တော်ညွန်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.